စစ်ကောင်စီကိုအကြမ်းမဖက်အာဏာပီဆံပြီး CDM လုတာကြောင့်ဖြစ်စေစစ်ဘေးခံရတာကြောင့်ဖြစ်စေပြည်တွင်းမှာလုံခြုံမှုမရှိတော့လို့ထိုင်းနယ်စပ်ကိုထွက်ပြေးခိုလုံလာကြတဲ့မြန်မာဒုက္ခသည်တွေဟာထိုင်းစစ်ရုံစေကန်းတွေတွားရမှာဖမ်းဆီးငွေညစ်ခံရတာကြောင့်အကာအကွယ်ပေးဖို့ထိုင်းစုရကိုတိုက်တွန်းနေကြပါတယ်။မယေးမှာပြောပြပေးပါဦးခင်ဗျာ
။ထိုင်းနယ်စပ်ကိုအကြောင်းမျိုးမျိုးနဲ့ထွက်ပြေးခိုလုံလာကြတဲ့မြန်မာဒုက္ခသည်တွေထဲမှာစစ်ဘေးတွေကြောင့်ထွက်ပြေးလာသူတွေရှိသလိုစစ်ကောင်စီကိုအကြမ်းမဖက်အာဏာပီဆံပြီးစီရီယံလုံလာကြသူတွေလည်းထိုင်းမြန်မာနယ်စပ်မှာအများအပြားရှိနေတာပါသူတို့တွေဟာကုလသမဂ္ဂ UNHCR မှာခိုလုံခွင့်အတွက်ရှောက်ထားကြပေမဲ့လည်းအကာအကွယ်ပေးမှုမရကြသေးပါဘူးထိုင်းနိုင်ငံအတွင်းရမရေးစောက်ရှောက်မှုတွေအတွက်အခမဲ့ဖွင့်ပေးထားတဲ့မဲတော်ဈေးကမ်းမှာသွားပြီးတော့ဈေးကူလာတော့မှအခက်အခဲတွေနဲ့ကြုံနေရတာပါအယိုးအကျော်ဝေဒနာခံစားနေရတဲ့ထိုင်းနိုင်ငံမှာလာရောက်ခိုလုံနေတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူအမျိုးသမီးတဦးကတော့သူဟာမကြသေးခင်ကပဲမဲတော်ဈေးကမ်းမှာပြဖို့သွားခဲ့ပေမဲ့လမ်းမှာအဖမ်းဆီးခံရပြီးငွေညစ်တောင်းခံတာခံရတယ်ဆိုပြီးပြောပါတယ
်မဲတော်ဈေးကမ်းလေးကိုကြွေပြီးတော့ဝင်းနေပြီးဆိုင်းပုတ်ကိုမြင်းနေပြီးအိမ်နာဈေးတွေလေးတွေလည်းမြင်းနေပြီးအဲ့ဒါကိုရဲကနေနောက်ကနေရက်ခိုင်းပြီးတော့ပေါ့နော်ကျမကိုစစ်စီရကျမလည်းအိမ်မှာအဖမ်းကတ်လေးပြလိုက်တယ်ကျမဒီမဲတော်ဈေးကမ်းမှာအဖမ်းကတ်လုထားရဲပေါ့ဆိုကျမအဖမ်းကတ်ပြသူတို့အန်ဆန်းကပြရင်မဖမ်းဘူးလို့သူတို့ပြောထားတာဒါပေမဲ့သူတို့ကလေကျမကိုစခန်းလိုက်ခဲဆိုပြီးတော့ခေါ်သွားတယ်အဲ့ဒါနဲ့ကျမစခန်းမှာသွားတယ်ကျမဘာမှစခန်းရောက်တော့မပြောနိုင်ဘူးပေါ့နော်အဲ့ဒါနဲ့ကျမလက်တူတူပါတယ်ဒီကလေးရကြတော့သူ့ရဲ့သူကဖုန်းဆက်ခေါ်တာသူ့အိမ်သားတွေကိုဖုန်းဆက်ခေါ်တော့သူကအဲ့ဖုန်းကိုသိမ်းသွားတယ်အဲ့ကျမကလည်းဖုန်းပြီးရဲ့ဆိုကျမဖုန်းမရှိဘူးလို့အဲ့လိုမျိုးပြောလိုက်တယ်အဲ့လူအဲ့ plastic လုပ်ပြီးရဲ့ကလားတစ်ကောင်လည်းရှိရပေါ့နော်အဲ့ကလားကအဘသာပြန်ပြီးပြီးတော့သူတို့တောင်းတောင်းနေပေါ့မရှိဘူးလို့ကျမကတော့ပြီးပြန်ရှိဘူးလို့ကျမအိတ်ကမှတကယ်ကြည့်လိုက်တော့လေကျမ200 300ပဲရှိတော့ကျမမပြီးနိုင်ဘူးလို့အဲဖမ်းမယ်ဆိုလည်းဖမ်းလို့အချုပ်ခန်းထဲဝယ်ပို့လိုက်တော့လို့ကျမ
အလားတူပဲကိုဗစ်ကာကွယ်ဆေးထိုးဖို့သွားကြသူတွေလည်းအဖမ်းခံရပြီးငွေညစ်တာခံရတယ်ဆိုပြီးအဖမ်းခံရတဲ့ကျောင်းဆရာမတဦးကလည်းပြောပါတယ်
ကလေးမျိုးတော့ကာကွယ်ဆေးတော့ထိုးတယ်ဒီမေတော်ဆေးကန်းကိုလေအဲ့ဒါမဲထောက်ဈေးနားလေးမှဆင်းချပြီးတော့ဒီခံသွားတာပေါ့ဟုတ်ကဲ့ဆိုတော့အဲ့ဒီနေရာကိုကျွန်တော်တို့တရုတ်ကတောင်းကြည့်တောင်းလို့2500နဲ့ဖြည့်ပြီးတော့ရေးရတာပေါ့
မြန်မာပြည်မှာလည်းအဖမ်းဆီးတွေကြောင့်နေလို့မရလို့ထွက်ပြေးလာရသလိုထိုင်းမြန်မာနယ်စပ်မဲဆောက်မှာလည်းအဖမ်းဆီးတွေကြောင့်ဈေးကူတတာတွေတောင်မလုတ်ရဲကြတော့ဘူးလို့လည်းနိုင်ငံရေးတက်ကြွလှုပ်ရှားသူအမျိုးသားတဦးကပြောပါတယ်
အဲ့ဒီကကျွန်တော်တို့ပါကိုကိုဗစ်ဈေးတို့ထိုးရတယ်တို့ထိုးရတော့ဒီကနိုင်ငံနဲ့တွေ့ရအောင်နိုင်ငံတော့ကားကိုဆက်တာပြီးတော့ကျွန်တော်တို့နှစ်ယောက်ပါသွားရောအခုကျွန်တော်ဒီလိုကျွန်တော်ကြတော့အခုနောက်ပိုင်းကျတော့ဒီမှာပဲအိမ်မှာပဲလိုပဲပြုလိုက်တာပဲရှိတယ်ဟုတ်လားအဲ့လိုဒီမဒီကကြီးပဲတောင်းတောင်းမသွားတော့ဘူ
းအခုဆိုရင်မြန်မာပြည်ထဲမှာဆီယာနာတင်ပြီးတဲ့နောက်မိသားစုလိုက်အဖမ်းဆီးခံရတာတွေအသက်သေးဆုံးရတာတွေအပြင်အိမ်နေချိတ်ပိတ်ခံရတာတွေအိမ်နေမီးရှို့ခံရတာတွေကြောင့်စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေလည်းရှိနေကြတာပါထိုင်းဘက်ကိုရောက်တော့လေအခုလိုမျိုးကြုံနေရတာကြောင့်စိတ်ပိုင်းဆိုင်ရာထိခိုက်နေရသေးပဲဆိုပြီးဆရာမတဦးကလည်းပြောပါတယ
်ထိခိုက်တာမျိုးကတော့ကြောင်းမပြတတ်အောင်မင်းအငြင်းတန်းကစိတ်လေချင်းကျက်နေတယ်ဟိုမှာလည်းသူ့ရင်ထိမှန်လေရတယ်ဒီမှာလည်းအငြင်းတန်းကသူ့ရင်ထိမှန်နေရတယ်ထိခိုက်တာမျိုးကတော့ကြောင်းလို့တော့မပြတတ်ပါဘူ
းသူ့ခွင့်ရအဖွဲတစ်ဖွဲဖြစ်တဲ့ 40 right အဖွဲကလည်းအော်တိုဘာလ26ရက်နေ့မှာအစီရင်ခံစာထုတ်ပြန်ခဲ့ပြီးမြန်မာဒုက္ခသည်တွေကိုကျန်းမာရေးစောင့်ရှောက်မှုတွေပေးဖို့ထိုင်းအစိုးရကိုတောင်းဆိုခဲ့ပါတယ်။ကျန်းမာရေးစောင့်ရှောက်မှုခံယူဖို့ကြိုးစားနေကြတဲ့မြန်မာဒုက္ခသည်တွေငွေအညစ်ခံနေရကြောင်းထိုင်းမြန်မာနယ်စပ်ရောက်ဒုက္ခသည်အမျိုးသမီး10ဦးပါဝင်ဒုက္ခသည်38ဦးကြုံတွေ့နေရတာတွေကိုအသေးစိတ်မေးမြန်းပြီးအစီရင်ခံစာထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်။